ကရင်ပြည်နယ်ဖမ်းမြို့နယ်မှာမဲဆွယ်စည်းရုံးရေးခန္ဓာတက်ရောက်ခဲ့သူတယောက်ကိုဗစ်ရောဂါပိုးသွေးရှိခဲ့တာကြောင့်ကရင်တိုင်းဒေသပါတီတစ်ခုကလွှတ်တော်ကိုယ်စားလှယ်လောင်း၃ဦးပါဝင်လူ90လောက်တိကျစောင့်ကြည့်စစ်ဆေးခံရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်မှာဖမ်းမြို့နယ်ကိုလှိုက်ကျေးရွာအုပ်စုကိုဝါစုကျေးရွာမှာပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့တဲ့ကရင်မျိုးရာဒီမိုကရက်တစ်ပါတီ KNTP ရဲ့မဲဆွယ်စည်းရုံးရေးပွဲတက်ရောက်ခဲ့သူဒေသခံရွာသားသူဟာကိုဗစ်ရောဂါပိုးကူးစက်ခံနေရကြောင်းအတည်ပြုခဲ့ပြီးနောက်ပါတီကိုယ်စားလှယ်လောင်း၃ဦးနဲ့အခမ်းအနားတက်ရောက်သူရွာသား58ဦးကိုစောင့်ကြည့်စစ်ဆေးနေတာဖြစ်ပါတယ်။ကနဦးစစ်ဆေးချက်ရကိုယ်စားလှယ်လောင်း၃ဦးမှာရောဂါပိုးမတွေ့ရကြောင်းလဲတီချာခွဲစောင့်ကြည့်တဲ့နေရာမှာရောက်နေတဲ့ KNTP ပါတီကိုယ်စားလှယ်လောင်းနန်းစိအွာကပြောပါတယ်။
အခုကျွန်တော်တို့ခင်ဗျားနေရတာပေါ့နော်။ရွာသား58ဦးနဲ့ကျွန်တော်တို့ကိုယ်စားလှယ်လောင်း၃ဦးပေါ့။အဲ့ကတည်းကကြောက်စင်းဆိုအဆောင်လေအဲ့ဒီမှာကိုခန်းထဲမှာဥနေတယ်ပေါ့နော်ကျွန်မတို့တုံချောက်ကိုတော့ဆွတ်ပြီးသွားပြီနှစ်တက်ပေါ့နော
် KNTV ပါတီရဲ့ပြည်နယ်လှုပ်တော်မဲဆန္ဒနယ်မှတ်တဲ့ကိုစလဲလောင်းနန်းစေးအာအမျိုးသားလှုပ်တော်ကိုစလဲလောင်းနန်းလှရင်မေနဲ့ပြည်သူ့လှုပ်တော်ကိုစလဲလောင်းစောမင်းစောဦးတို့သုံးဦးဟာနိုဝင်ဘာလရွေးကောက်ပွဲအတွက်ဖမ်းမြို့နယ်ကော့ဝါစုကျေးရွာမှာစက်တင်ဘာလ19ရက်နေ့ကမဲဆွယ်စည်းရုံးခဲ့ကြတာပါအခမ်းအနားကိုတက်ရောက်ခဲ့တဲ့ဒေသခံတယောက်ယောဂပူကုဆက်နေကြောင်းနောက်ပိုင်းမှာသိရတာကြောင့်ကိုစလဲလောင်း၃ဦးပြင်အခမ်းအနားတက်ရောက်သူကြံဒေသခံ49ဦးပါစောက်ကြည့်ခံရကြောင်းလဲနန်းဆွေအော်ကပြောပါတယ
်သူကအစည်းအဝေးလာတက်နေနမနီပေါ့နောက်ဆောင်ပြီးရပေါ့နော်ဒါလည်းဒီပေါ့ကျွန်တော်တို့ဒီအခုလုံးပြန်တော့ဖွဲ့ကြည့်နေတာပေါ့နော်ဟိုယောဂ49ဦးနဲ့ကျွန်တော်တို့ကိုစလဲလောင်း၃ဦးအလုံး50ဦးကျွန်တော်တို့ဒီမှာခင်ဝင်ရတယ်အဲ့တော့ကျွန်တော်တို့ပါတီကစားကိတ်ကိုတာဝန်ယူပေးထားပါတယ်တနည်း5000လောက်ပေါ့တယောက
်ဒေတာခန့်49ဦးမှာယောဂပိုးရှိမရှိစစ်ဆေးထားပေမဲ့ရလကူတော့မသိရသေးပါဘူးမြန်မာနိုင်ငံနှက်ကိုဗစ်ယောဂပိုးကူးစက်မှုတွေတိုးလာနေတာကြောင့်တွာလာလှုပ်ရှားမှုတွေကန့်သတ်ထားတဲ့အတွက်နိုင်ငံရေးလှုပ်ရှားမှုတွေမှာအခက်အခဲတွေကြုံနေရတာပါအထူးသဖြင့်ယောဂကူးစက်သူအတည်ပြုလူနာတွေ့ရှိရတဲ့ဒေတာတွေမှာမဲဆွယ်စည်းရုံးဖို့အခက်အခဲကြုံနေရတယ်လို့လဲ KNTV ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ
်အခုပိုးတွင်လူနာတွေရှိလာတဲ့ခါကျတော့ဒီဝါဒီကဒီဇန်ဒရာအစီအစဉ်ဒီဇန်ဒရာမိတ်နဲ့ဟိုပိတ်ဒီပိတ်ပိတ်တဲ့ခါကျတော့နေသွားလာခက်တာပေါ့အခုကပါတီတော်များများကမသွားမလာတော့ပဲနဲ့စတိကကိန်ဘိန်းသဘောမျိုးပဲလုံနိုင်တော့တဲ့အနေအထားမျိုးရှိတယ
်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာ KNDB ပါတီကကိုစလဲလောင်း30ရလောက်ဟာကရင်ပြည်နယ်တန်တောင်ကြီးမြို့နယ်ကလွှဲလို့ကျန်တဲ့6မြို့နယ်မှာရှင်ပြိုင်ဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။ကာယောဂါနဲ့ကြုံနေရပေမဲ့လည်းရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာစီစဉ်ထားတဲ့အတိုင်းကျင်းပသွားမှာဖြစ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းသတင်းထုတ်ပြန်ထားပြီးလုံခြုံရေးနဲ့ကာယောဂါအခြေအနေအရဆိုင်းငံ့ရမဲ့မဲဆန္ဒနယ်မြေတွေရှိမယ်ဆိုရင်တော့လာမယ့်အောက်တိုဘာလမှကြီးညာမယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်